ဒီကနေ့ကြံကြလာတဲ့ဆက်ပေါ်လာတဲ့သတင်းတွေထဲမှာဒီမှာအစိုးရဟာသူတို့လုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရနဲ့တပ်တော်ပိုင်းကအကောင်းအညီအောင်ဆောင်ရွက်ပေးဖို့အမေရိကန်ချိတ်ဆိုင်ဒေတာအုပ်စုကိုတစ်နှစ်ဒေါ်လာ၈ဘီလီယံနဲ့နှားရလိုက်တယ်ဆိုတဲ့သတင်းဟာစိတ်ဝင်စားဖို့ကောင်းပါတယ်။အဲဒီသတင်းနဲ့ပတ်သက်ပြီးဒီမှာအစိုးရအနေနဲ့အခုလိုလော်ဘီအဖွဲ့တစ်ဖွဲ့နှားရဖို့တင့်တော်တယ်မတင့်တော်ဘူး။အစိုးရပေါ်ရကောင်းအောင်လုပ်ဖို့ပြည်သူ့ဘာသာလေးသုံးတယ်နဲ့မသုံးသင့်ဘူးအမြင်ပွားမှုတွေဒီကံမှုတွေတစ်တက်ဖြစ်ပေါ်နေပြီးအခုနောက်ဆုံးအတိုက်ခံအမျိုးသားဒီမိုကရေစီဖွဲ့စည်းပုံကဒေါက်တာကျူတီဒီကဒီလိုလော်ဘီဖွဲ့မျိုးကိုမျိုးစုံချိကျခံမနာပြစ်မှုဆိုတဲ့မှတ်ချက်ထုတ်ပေါ်လာတာကြားကြရပါတယ်။ဒီကိစ္စဝေဖန်ဆွေးနွေးပုံစံကြည့်အောင်ပါ
။ဒီပိုဒက်စတာဂရုပဟာနည်းနည်းရရအုပ်စုတော့မဟုတ်ပါဘူး။ကုမ္ပဏီကိုတည်ထောင်သူညီကိုနှစ်ယောက်ထက်ကဂျွန်ပိုဒက်စတာဟာအရင်ဒီမိုကရက်သမ္မတဘီလ်ကလင်တန်လက်ထက်ကအင်ဂျီရောယုံဖွဲ့အကြီးအကဲတာဝန်ထမ်းဆောင်ခဲ့တဲ့အပြင်လက်ရှိသမ္မတဥပမာရဲ့အကြီးတန်းအကြံပေးအရာရှိတယောက်လည်းဖြစ်ပါတယ်။ဒါဒီမကလာမယ့်2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ရဲ့မဲဆွယ်စီယုံကြီးဥက္ကဋ္ဌလည်းဖြစ်နေပါတယ်။ကုမ္ပဏီကနေအကျိုးဆောင်ပေးရမယ့်ကိစ္စတွေထဲမှာအမေရိကန်အစိုးရအပါအဝင်အမေရိကန်အဖွဲ့အစည်းပေါင်းစုံနဲ့မြန်မာအစိုးရဆက်သွယ်ရေးဆက်ဆံရေးခိုင်မာအောင်လုပ်ပေးဖို့မဟာဗျူဟာမြောက်အကြံဉာဏ်တွေပေးဖို့အမေရိကန်လွှတ်တော်တာဝန်ရှိသူတွေမီဒီယာနဲ့ပေါ်လစီချမှတ်ရမှာအရေးပါတဲ့သူတွေနဲ့မြန်မာအစိုးရဆက်ဆံရေးအတွက်ဦးစားပေးအစီအစဉ်တွေရွေးချယ်ပေးဖို့အကူအညီပေးဖို့ဆိုပြီးပါဝင်ပါတယ်မြန်မာအစိုးရအနေနဲ့အခုလိုဒေါ်လာ၈သိန်းကျော်အကုန်ကျခံပြီးလော်ဘီအဖွဲ့တစ်ဖွဲ့ငှားရမ်းအသုံးပြုတယ်ဆိုတဲ့ကိစ္စတည်ရင်းမှာတရားဝင်သတင်းထုတ်ပြန်တာမျိုးမဟုတ်ပါဘူးအမေရိကန်တရားရဲ့ဌာနကိုပိုဒက်စတာအုပ်စုကတင်ပြခဲ့တဲ့အမှုတွဲတွေထဲမှာသူတို့အဖွဲ့ကိုမြန်မာအစိုးရကတစ်နှစ်ဒေါ်လာ၈သိန်း၄ထောင်နဲ့ငှားရမ်းထားတယ်ဆိုတဲ့အချက်အလက်မီဒီယာတွေကသိရှိပြီးအမေရိကန်မီဒီယာတွေကဖော်ပြကြပြီးနောက်မှာမြန်မာနိုင်ငံသားတွေတီးခွင်ရတာပါဒါနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးအဖွဲ့ဝင်ဒေါက်တာနေစင်လက်ကဒါဟာအစိုးရတရက်အနေနဲ့လုတ်တဲ့လုတ်ထိုက်တဲ့အလုပ်နိုင်ငံတကာမှာလဲဒီလိုလော်ဘီအဖွဲ့ငှားရမ်းလှုပ်ဆောင်နေတာပဲလို့သတင်းမီဒီယာတွေကဖြေကြားခဲ့ပါတယ
်။အခြားသောနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေကတော့အဲ့လိုမမြင်ကြပါဘူး။သူတို့ကအချက်နဲ့ချက်ထောက်ပြခဲ့ပါတယ်။ပထမအချက်ကတော့အမေရိကန်အစိုးရစွတ်တော်နဲ့အမေရိကန်သတင်းမီဒီယာတွေအကောင်းမြင်အောင်ဆိုရင်သမ္မတဦးသိန်းစိန်ကအနေနဲ့ကောင်းတာတွေလုပ်ပြမှုပဲဒုရလို့ဆိုကြပါတယ်။ဒုတိယအချက်ကတော့ကျူပန္နံရည်နဲ့လော်ဘီအဖွဲ့ငှားတာပါအစိုးရအဖွဲ့တစ်ခုအနေနဲ့အဲ့လိုကျူပန္နံရည်အသုံးပြုရမယ်ဆိုရင်အစိုးရအတွက်လားတိုင်းပြည်အတွက်လားစာချုပ်ထဲမှာဘယ်ချက်တွေကိုကျက်ချက်ကျက်နဲ့ဆန်းစစ်တင်တယ်လို့ဆိုကြပါတယ်ဥပမာအဖြစ်ဒီမှာအမေရိကန်ဆက်ဆံမှုကောင်းမွန်လာစေရင်အမေရိကန်ရင်းနှီးမြှုပ်နှံမှုဒီမှာနိုင်ငံထဲမှာမြင့်တက်လာစေရင်ဒီမှာနိုင်ငံကိုအမေရိကန်ကအကူအညီပေးမြင့်ပေးရေးအတွက်ကိုကောင်းတယ်ဆိုပြီးမှတ်ချက်ပြုကြပါတယ်ဒါနဲ့လက်ရှိအာဏာရအနေနဲ့သမ္မတဦးသိန်းစိန်ဦးဆောင်တဲ့ကျွန်တော်ဆိုရဖွဲ့ရဲ့မီဒီယာတောင်းပါတယ်ဆိုပြီးသင်မြောင်းနိုင်တယ်ဆိုတာမျိုးကတော့ပါတီတစ်ခုချေချွာတယ်မို့မလို့ပြင်မှုတွေကြံကြတာဖြစ်ပါရဲ့ဒီလိုလားသူဖြစ်တဲ့မျိုးအရင်ဆရာမကြီးဖြစ်ကဖြစ်ခဲ့မှုရဲ့တာရကတစ်ခုလည်းဖြစ်ခဲ့မှုပါလေအားလုံးပတ်သက်ကြပါလိမ့်မယ်အထောက်ကုံးကနေလေလာကဒီလိုမျိုးတန်းရှိဦးဆောင်တဲ့ဖြစ်စေရနိုင်ငံအနှက်လက်ရှိဖြစ်ရကနေရန်ကုန်ပြန်လာတဲ့ဒေါ်စန်းစုကြည်နဲ့ NLD ပါတီဝင်တွေအဲ့ဒီထောက်ခံသူတွေကိုဒီပေးရမကကြီးရမှာအကျက်ဆက်တက်ခတ်မှုပြုလုပ်ခဲ့ပါတယ်။ဒီလိုတက်ဆက်တားကြည့်တာမျိုးမလုပ်ဖို့ကြိုးစားနေနဲ့သူကြိုးဆိုတာကိုလက်မခံနဲ့ဒီလိုမျိုးပန်းရှင်ကသူ့ကိုဒီစိုးရင်ကိုဥဆောင်ပေါင်းတဲ့ပုံခိုင်းခဲ့ကြောင်းထောက်နိုင်ရေးကြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဦးခင်မျိုးကသူ့ရဲ့ချုပ်ရေးကကျွန်တော်ဘဝအခြေအနေဆိုရဲပူရည်ဖြစ်ပါသည့်စာအုပ်မှာအတိအကျဖော်ပြထားပါတယ်
။အဲ့ဒီနေ့မှာကျင်းပတဲ့အင်ဒိုနီးရှားဘာလီအာဆီယံထိပ်သီးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံတပည့်ရင်းမှအစိုးရဦးဆောင်ပြီးအကြမ်းဖက်မှုကျူးလွန်ခဲ့တာကိုဆွေးနွေးဖို့အစီအစဉ်တဲမှာထည့်သွင်းခဲ့ပါတယ်။အဲ့လိုဝေဖန်ဆွေးနွေးခံရမှုကိစ္စကိုရှောင်ရှားနိုင်ဖို့အတွက်ဗိုလ်ချုပ်ကြီးဟောင်းခင်ညွန်းကထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နဝတ်ကိုအာဆီယံခေါင်းဆောင်တွေကြားလော်ဘီလုပ်ပေးဖို့ပန်ကြားခဲ့ရပါတယ်။တက်ဆင်ရဲ့ပန်ကြားမှုနဲ့ပဲအစည်းအဝေးမစခင်ညမှာအာဆီယံထိပ်သီးခေါင်းဆောင်တွေကိုဝင်းကြီးကျုပ်ဗိုလ်ချုပ်ကြီးခင်ညွန်းကဓာတ်ပုံအယ်ဘမ်ချုပ်လေးမျက်နှာပါအစီရင်ခံစာတစ်ခုပြုစုပြီးတပည့်ရေးကိစ္စဟာ NLD ထောက်ခံသူတွေနဲ့ကန့်ကွက်သူတွေရဲ့ ရိုက်ပွဲဖြစ်ခဲ့သည်ဟုလိန်လေပြောဆိုရှင်းပြခဲ့ပါတယ်။တက်ဆင်ရဲ့လော်ဘီလှုပ်ပေးမှုဥက္ကင်ညွန့်ရဲ့ဖာထေးတင်ပြမှုတွေကြောင့်အာဆီယံခေါင်းဆောင်တွေဟာအဲ့ဒီအစည်းအဝေးရဲ့အစီအစဉ်တွေမှာထည့်သွင်းထားတဲ့မြမတပည့်ရင်းအကြမ်းဖက်မှုကိစ္စဝေဖန်ဆွေးနွေးဖို့အစီအစဉ်ကိုပယ်ဖျက်ပေးခဲ့တာတွေ့ရပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေကိုပြန်ပြီးကြည့်မယ်ဆိုရင်လေသမ္မတဦးသိန်းစိန်အပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နေပါတယ်ဆိုတော့စစ်ဘုတ်ချုပ်ဟောင်းတွေနဲ့စစ်ဘုတ်ချုပ်တွေရဲ့လုပ်ရဟာနောက်ပြန်ဆုတ်တယ်လို့ဖြစ်နေတယ်ဆိုပြီးပြည်ရင်းကရောနိုင်ငံတကာကပါဝေဖန်နေကြတဲ့အချိန်မှာဖွဲ့စည်းပုံပြည်ရေးအချိန်ဆွဲနေတာလက်နက်ကင်တိုင်းရင်းသားတွေနဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ချုပ်နိုင်ရေးဆွေးနွေးနေပေမဲ့တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးလူလားကြောင့်ဖော်ပြတဲ့လုပ်ရက်နဲ့တတ်တည်မပြနိုင်တာတိုက်ပွဲကြီးတွေဆက်ဖြစ်နေတာပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုတဲ့ကျောင်းသားတွေကိုအယုတ်ဆိုးအကြီးတန်းတဲ့နီးနဲ့အကြမ်းဖက်ရိုက်နှက်ချိုခွင်းဖမ်းဆီးရုံးတင်စစ်ဆေးနေတာအလုသမားအရေးလယ်သမားအရေးဆန္ဒပြတောင်းဆိုနေသူတွေနဲ့တက်ကြွလှုပ်ရှားသူပေါင်းများစွာကိုဖမ်းဆီးထောင်ချနေတာစတာတွေဟာဆိုးရွားတဲ့ပုံရိပ်တွေပဲဖြစ်ပါတယ
်ဒီပုံရိပ်တွေကိုကြည့်ပြီးတော့အမေရိကန်ပါဝင်နိုင်ငံတကာဆိုင်ဝင်ဟာစစ်ဘုတ်ချုပ်ဟောင်းတွေနောက်ကျောင်းပြန်နေနေတော့မလားဆိုပြီးဆိုရည်ပြူပန်နေကြတာဖြစ်ပါတယ်ဒီအတွက်အစိုးရပါဝင်စစ်ပြည်ကြောင်းလေးကိုကောင်းတဲ့ပုံရိပ်တွေစစ်ဘုတ်ချုပ်ဟောင်းတွေစစ်ဘုတ်ချုပ်တွေအနေနဲ့တိုင်းပြည်နဲ့ပြည်တွေအတွက်ကောင်းရကောင်းလို့လုပ်တဲ့ရင်ဒေါက်တာစစ်ကြည်ရေးပန်ထောက်ပြသလိုပြည်သူဗန္ဒံကိုဖုံးလော်ဘီခွင့်နှားပြီးအစိုးရဖက်ပုံရိပ်ကောင်းအောင်ကြိုးစားဖို့လိုအပ်ပါကြောင်းဆုံးဖြတ်ပြန်လိုက်ရပါတယ်